ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရတစ်တရက်မဖွဲ့စည်းခင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ကြိုးပမ်းနေပေမဲ့သဘောထားကွဲလွဲစရာတွေကြုံနေရတဲ့အပေါ်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေရဲ့အမြင်တွေကိုစူးစီးတင်ပြပေးပါမယ်။ကျွန်မမေခါပါမြန်မာနိုင်ငံမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲကြိုးပမ်းဖို့ဆန္ဒရှိခဲ့ကြတဲ့အောင် NLD ပါတီကကြေညာခဲ့ပြီးတဲ့နောက်မကြသေးခင်ရက်တွေကစလို့ပါတီကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကတိုင်းရင်းသားပါတီတွေနဲ့လိုက်လံတွေ့ဆုံနေတာပါ NLD ပါတီအနေနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးတွေနဲ့အခမ်းကဏ္ဍကိုမြင့်တင်ဖို့ရည်ရွယ်ထားကြောင်းနဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကတနင်္လာနေ့လွတ်လပ်ရေးနေ့အခမ်းအနားမှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်
ဒီကတော့ဒီတော့သူတို့တိုင်းသားတွေရဲ့အခြေအနေကိုသာဝယ်ဆောင်ကြောက်မယ်။တိုင်းသားတွေအတွက်နိုင်ငံရေးညီညာမှုနော်။နောက်ပြစီပွားရေးညီညာမှုလူမှုစီပွားရေးလူမှုရေးဒန်းညီညာမှုတရားဥပဒေရှေ့မှာဒန်းညီညာမှုစတာတွေဟာဒီအားလုံးကိုအမကပြတ်သေးမဲ့ဒီမိုကရေစီဆိုတဲ့ဒီတော်စီကြီးကိုကျွန်တော်တို့ပြည်သူရဲ့ဆိုးရရဲ့ဝမ်းမတူချောက်မယ်
။မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ပါတီကိုယ်စားလှယ်အဖွဲ့ဟာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့ပထမဆုံးခရီးစဉ်အနေနဲ့ချင်းပြည်နယ်ကိုတွားရောက်ခဲ့သလိုဒီတစ်ပတ်ထဲမှာပဲမွန်ပြည်နယ်ကိုရောက်နေပါတယ်။ဒါပေမဲ့လည်းမွန်အမျိုးသားညီညွတ်ရေးပါတီ MUP နဲ့တနင်္လာနေ့ကတွေ့ဆုံမဲ့အစီအစဉ်ကတော့တွေ့မဲ့နေရာအတွက်သဘောတူညီချက်မရတာကြောင့်ပြတ်ခဲ့ရတာပါ။ဒီမတိုင်ခင်ကချင်းပြည်နယ်ခရီးစဉ်မှာလည်းသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံတာမရှိပဲရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေနဲ့သာတွေ့ဆုံတဲ့အပေါ်ဝေဖန်တန်တွေထွက်ခဲ့ပါတယ်။ရခိုင်အမျိုးသားပါတီဒီမိုကရေတာဒေါ်အေးနုစိန်ကတော့အာနာယ NLD ပါတီအနေနဲ့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့သဘောထားကွဲလွဲစရာအခြေအနေကိုရှောင်ရှားဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။ပေါ်စည်းရဲ့ချက်ဆံတဲ့အဖြစ်သဘောမျိုးလိုပဲခံကလေးနဲ့လှုပ်တယ်ဆိုတဲ့ဖက်ကိုသွားတဲ့အနေထားကိုမြင်ရတယ်။တိုင်းရင်းသားအရေးတိုင်းရင်းသားပါတီကိုမျက်ပွဲပြုတယ်ဆေးပေါ်ကြောဖက်တောင်မလှုပ်ဘူးဆိုတဲ့အနေထားမျိုးကိုချောင်းရည်ကျင်နဲ့အနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဖိတ်ထုတ်ပြီးတော့ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့မိခင်ပါတီကိုဆွေးနွေးတာမျိုးကိုကျွန်တော်တို့လိုချင်တယ်ဆွေးနွေးတာတွေအတိုင်းမင်းသားတွေဟာပါတီရဲ့စီစံတွေကိုလွှတ်တော်ကိုယ်စားလှယ်တွေချိုးဖောက်အောင်ချောင်းရည်ပေးလိုက်သလိုရောက်တဲ့အပြင်ပါတီတွေရဲ့စီယုံညီညွတ်မှုကိုပါပြတ်ပြားစေတဲ့အနေအထားတွေရှိတယ်ဒီအနေအထားတွေကိုကျွန်တော်တို့2020ကာလမှာအမြောက်ကြီးဆက်ကလုံးဝမဆောင်ရစေချင်ဘူး
။နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာလုံခြုံရေးစိတ်မချရတဲ့အတွက်ရခိုင်ပြည်နယ်ကမဲဆန္ဒနေမြေအတော်များများမှာမကျင်းပပြစ်တဲ့အပေါ်ဒေသခံနိုင်ငံရေးအတိုင်းဝိုင်းကြားမကျေနပ်ချက်တွေလည်းရှိနေတာပါ။ NLD ပါတီရဲ့ပြီးခဲ့တဲ့အစိုးရတပ်တန်းအတွင်းမှာလည်းတိုင်းရင်းသားဒေသတချို့မှာအာဏာရပါတီဦးဆောင်တဲ့အစိုးရအပေါ်မကျေနပ်မှုတွေလည်းပေါ်ပေါက်ခဲ့မှုပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကယန်းအမျိုးသားပါတီဥက္ကဋ္ဌခွန်ပီထုကတော့ NLD ပါတီအနေနဲ့တိုင်းရင်းသားတွေရဲ့လိုအပ်ချက်တွေကိုနားလည်ဖို့လိုအပ်တယ်လို့ဆွေးနွေးရမှာအပြန်အလှန်လေးစားမှုရှိဖို့လဲလိုတယ်လို့သူကပြောဆိုလိုက်ပါတယ်
။ဒီနေ့ကျွန်တော်တို့အတန်ကြီးကတိုင်းသားအားလုံးရဲ့အတန်တိုင်းသားတွေအများစုတော့ဒီလူမျိုးစုကိုကြည့်တဲ့တိုင်းသားတွေဖက်ကအတန်တွေနဲ့ဒီကမ္ဘာထပ်သူကြားနိုင်ဖို့ဒါမှမဟုတ်ဒီလုံပြမနော်လည်းလည်းမဖြစ်ဘူးဘူးဖြစ်ကုန်လို့ပေါ့နော်ဆိုကျွန်တော်တို့ကခြုံချက်ပြီးမှအသက်ဆိုင်ရာအနေနဲ့လည်းလျော်ရမ်းရောမဖြစ်နိုင်ကြလို့လူချင်းအရာတွေကတူညီနေဟိုအခြေခံအရာရှိတယ်ပေါ့နော်ပြီးတော့အလုံးနဲ့တူညီတဲ့ဆိုပြမှုတွေဒီပေါ့နော်ကျွန်တော်တို့လည်းဆိုပြနေဖို့တော့မျိုးနေခရတဲ့အနေနဲ့မျိုးတော့ရှိပါတယ်ဒီကပ်ပုံပြီးမှဘယ်လိုအမ်ဒိုင်လော်လေးကိုပြည်ပြင်းစီနေလဲအဲတန်ကြီးချလီလီကိုပြန်ပြီးမှလာဖောင်ပြီးမှပေါ့နော်ဖြေလျှောက်ပေါ့နော်ကျန်တဲ့ပြည်နယ်တွေတွေ့မယ်ကျန်တဲ့ပါတီတွေ့မယ်ဆိုတဲ့ကလေးကိုဟိုဖြေစီပြီးမှပေါ့နော်ဟိုတွေ့ကြတော့ပြန်ပြီးလို့ပါလိမ့်ခင်ဗျာ
ပြီးခဲ့တဲ့တည်င်းပတ်ကုံကကချင်ပြည်နယ်မှာ NLD ကိုယ်စားလှယ်အဖွဲ့နဲ့ဒေသခံတိုင်းရင်းသားပါတီတွေဖြစ်ကြတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဒီမိုကရေစီပါတီတက်ကချင်NDPK စတဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပြည်တွင်းငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းတွေ့ဆုံရမှာပါဝင်ခဲ့သူတွေကပြောဆိုထားပါတယ်ရှင်။ကျွန်မမေခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။